ကာဇာဒေသမှာစာနာမှုအကူအညီတွေရရှိရေးတိုးတက်မှုတွေရှိနေပေမဲ့အစ္စရေးဘက်ကဒီထက်ပိုပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ပဲပြောလိုက်ပါတယ်။ဂါဇာဒေသကစာနာမှုဆိုင်ရာအကြက်တဲကနေတပ်သားများရနိုင်မှုအတွက်အကောင်းဆုံးနည်းလမ်းကတော့အပြစ်ခတ်ရက်စဲရေးပဲဖြစ်ပါတယ်လို့ဒေသရင်းကအာရက်မဟာမိတ်အဖွဲ့ဖြစ်တဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အစည်းအဝေးမှာပြောခဲ့တာဖြစ်ပါတယ်။နေဆက်ဖြတ်တဲ့ဝင်ပေါက်တွေပို့ပြီးတော့မှဖွင့်ပေးတာဂါဇာဒေသကိုအကူအညီတွေပို့ပေးတာမကြခင်အသုံးပြုနိုင်တော့မဲ့အမေရိကန်ရေတပ်ကလမ်းကြောင်းဖောက်ပေးခဲ့တာတွေအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေတော့ကဒီမကြခင်မှာလက်တွေ့တိုင်းတာတဲ့တိုးတက်မှုတွေရှိခဲ့ပေမဲ့မလုံလောက်သေးဘူးလို့လည်းပြောပါတယ်ဝင်ကြီးဘလင်ကန်ရဲ့အရှိလေပိုင်းခီးစဉ်ကိုတော့ပို့တပူးနေအထိဆက်ပြီးတိုးထားပြီးတော့ sorry ခီးစဉ်ပြီးရင်တော့ Israel နဲ့ Jordan နိုင်ငံတွေကိုပါသွားမယ်လို့နိုင်ငံသားရေးဌာနကမနေ့တုန်းကပဲသတင်းထုတ်ပြန်ပါတယ်ဒဇာကန်နေပြန်လွှတ်ပေးရေးနောက်ပြီးတော့ပိတ်ဆို့ခံထားရတဲ့ဒေသမှာစာနာမှုအကူအညီတွေတိုးမြင့်ရရှိဖို့အပါအဝင်ဂါဇာဒေသအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရအောင်လို့ဝင်ကြီးဘလင်ကန်အနေနဲ့အဓိကအာရုံစိုက်ပြီးကြိုးပမ်းလိုက်မယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရမက်ထရူးမီလာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အင်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကာဘီကလည်းဂါဇာဒေသမှာခုနှစ်လကြာဆစ်ဖြစ်နေတဲ့အစ္စရေးနဲ့ဟားမတ်တို့ကြားတရင်း6ပတ်ကြာအပြည့်ခက်ရက်စဲရေးသဘောတူညီမှုရအောင်တွန်းအားပေးနေပါတယ်လို့အမေရိကန်ရုပ်သံ ABC နဲ့တနင်္ဂနွေနေ့ကထုတ်လွှင့်တဲ့မေးမြန်းခန်းမှာပြောဆိုထားပါတယ်ရှင်